မြန်မာနိုင်ငံကတင်ပို့နေတဲ့ဖျဲသီးတွေကိုတရုတ်ကအဝယ်ပေးလိုက်တဲ့ဆိုတဲ့သတင်းတွေနဲ့အတူဖျဲသီးဆင်နွှဲတာတွေဒီရက်ပိုင်းမှာကြေကြေပြန့်ပြန့်ရှိနေပါတယ်။ဒါပေမဲ့တရုတ်မြန်မာနယ်စပ်တစ်တီးကုန်တွေတွေကတော့ကျန်းမာရေးစစ်ဆေးမှုကြောင့်အယောင်တရက်ရပ်နားတာနဲ့လမ်းခီးမှာကြန့်ကြာမှုကြောင့်ဖျဲသီးဈေးကွက်အခက်အခဲဖြစ်နေတယ်လို့ပြောပါတယ်။ဒီကြောင့်ရန်ကုန်ကလာတဲ့သတင်းကိုတော့ကိုစောဝင်းလိုင်းပြောပြပါမယ်ရှင်
။တရုတ်နိုင်ငံဘက်ကမြန်မာပြည်ကတင်ပို့တဲ့ဖျဲသီးတွေကိုအဝယ်ပိတ်လိုက်ကြောင်းနဲ့ဒါဟာဈေးနှိမ်လိုတာကြောင့်ဖြစ်ကြောင်းသတင်းတွေထွက်ပေါ်ခဲ့သလိုဖျဲဆိုင်တောင်သူတွေကိုကူညီနိုင်ရေးအတွက်ဖျဲသပိတ်ဆင်နွှဲကြတဲ့အကြောင်းတွေဟာဒီကနေ့လူမှုကွန်ရက်ဆမ်မနာတွေမှာကြေကြေပြန့်ပြန့်ထွက်ပေါ်လာနေတာပါ။အာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီကိုတရုတ်ကနိုင်ငံတကာမှာအကာအကွယ်ပေးနေတာမဟုတ်တရုတ်ကုန်တွေသပိတ်မောက်ကြဖို့စော်ဩနေချိန်မှာတရုတ်နိုင်ငံကိုဖျဲသီးတွေပို့ဖို့ခက်နေတာကြောင့်ဖျဲသီးသပိတ်တွေကိုမြန်မာနိုင်ငံအနှံ့လုံးနေကြတာဖြစ်ပါတယ်။မြန်မာပြည်မှာထွက်တဲ့ဖျဲသီးတွေကိုမြန်မာပြည်သူတွေကဝယ်ယူအားပေးကြမယ်ဆိုပြီးပုံစံမျိုးစုံဖျဲသီးသပိတ်တွေကိုလှုပ်ဆောင်နေကြတာပါ။တချို့ကဖျဲသီးစိတ်တွေကိုအခမဲ့ဝေတာမျိုးငါတို့ရဲ့ဖျဲသီးငါတို့စားမယ်စတဲ့အစားအနေပုံနေကန်ဆောင်ချစ်တတ်တာမျိုးဖျဲသီးတွေဝယ်ပြီးဖြော်ရည်အချုံမုံအစားသဖြင့်လှုပ်ရှားတာမျိုးကိုလူမှုကွန်ရက်တွေမှာမျှဝေတာမျိုးတွေနဲ့တပိတ်မောက်နေကြပါတယ်။မန္တလေးကဖျဲဆိုင်လုပ်ငန်းရှင်တဦးကတော့လက်ရှိဖျဲတင်ပို့မှုအခြေအနေကိုအခုလိုပြောပါတယ
်။ကျွန်တော်ကတော့မရောဘူးဆိုမကြားလိမ့်ဘူးကျွန်တော်တို့နေတိုင်းတော့တက်နေတာဒီနေ့ကားစီးနေရာကျော်လောက်တော့တက်နေတာ။ပုံတနည်းအဝယ်ဆေးထိုးကြတယ်လေ။ဆေးစစ်တဲ့နေ့ဒီနေ့တော့တို့နားနေတယ်နဲ့တက်နေတာလေကိုကျွန်တော်ပြောလွယ်ကျမှာအစည်းတရာကျော်တက်တယ်မူဆယ်မှာအစည်းမြင်ရတော့တက်တယ်လေအဲမန္တလေးကတက်တာပေါ့ဘာမို့
မူဆယ်မြို့တစ်စည်းတန်ကကုန်တယ်တူကပြုတ်နိုင်ငံဘက်ကဖျဲအဝယ်ပိတ်လိုက်တာနဲ့ပတ်သက်ပြီး VOA ကမင်းမြန်ရမှာတော့
တနည်းပေါ့နော်မနည်းဆယ်ရက်နှစ်ရက်ပေါ့အဲ့ဒီကွင်းထဲကလူတွေကိုအကောင်လုံးအလုတ်သမားအစားကျန်းမာရေးစစ်တာပေါ့ဈေးထိုးတယ်အဲ့ဒါကြောင့်မို့လို့အလုတ်သမားတွေကဟုတ်နားလားအလုတ်ပြီးတော့နိုင်ငံထဲက one day one dayဒီအဖေဒီအယောင်ကိုဖျက်ရတဲ့အောင်ဆက်မြန်မာပြီးဆက်မှာမရဘူး။ဝန်တိန်ထဲမှာတော့ရောင်းမှာအဲ့ဒါကြောင့်အခုကတော့လည်းဟိုကလည်းတရုတ်ဘက်ကမဝယ်တော့ဘူးဆိုပြီးတော့တကယ်ဆက်တော့တကယ်တည့်ရပဲအယောင်ပိတ်တာပါ
။တရုတ်နိုင်ငံအတွင်းမှာ COVID-19 ကူးစက်မှုတွေကြော့ပြန်ဖြစ်ပေါ်နေတာကြောင့်ရွှေလီမြို့မှာအသွားအလာကန့်သတ်ထားသလိုကျန်းမာရေးစစ်ဆေးတာတွေကိုလည်းတိုးမြင့်လှုပ်ဆောင်နေတာပါ။ဒီရက်ပိုင်းတွေအတွင်းမှာတရုတ်မှာမြန်မာဖျက်ရသည့်အယောင်ကျဆင်းနေပြီးဒီလိုကျဆင်းရတဲ့အခြေအနေကိုလည်းသူကအခုလိုဆက်ပြောပါတယ်။
အဲအရောက်ပြည်ပြောလို့ရှိရင်ကျတော့ဝင်လာတော့အရန်နောက်နေရပေါ့အချိန်ကြီးကဟို9ရက်နေ့ကတည်းက5မိုင်ဝင်တဲ့ကားလေးတော့တရုတ်ပြည်ထဲမဝင်ရသေးတဲ့ရှိသေးရဲ့အဲလမ်းမှာတရုတ်က5ရက်6ရက်တက်တာအလောက်ကိုစာပြီးမှပဲဟိုတန်းစီရတာပေါ့နော်တန်းစီရပြီးမှတရုတ်ပြည်ထဲဝင်ပြောမှတရုတ်ပြည်ထဲဝင်တော့မလဲရှိရှိမရောက်တာမျိုးလည်းရှိရဲ့တည်းကတော့စာပြောမှရောက်ဆိုတော့ဟိုတည်းက5မိုင်နေရောက်ခွဲရောက်ဖို့ဟိုဆိုတပတ်ဝန်းကျင်လောက်စာနေရပေါ့အဲ့တော့အတီးတွေကပုံသားတွေပါလေဖြစ်သွားအဲ့လေဆိုရင်အဲရောင်းခွင့်ထိုင်းရောက်ရောအတီးဆေးရမကောင်းတော့အတီးဆေးရကျဒီနည်းဆိုလဲဈေးကအရင်ကျတာလေ
ဈေးကျတဲ့အကြောင်းတစ်ချက်ကတော့ COVID-19 ကြောင့်ရွှေလီမြို့မှာအသွားအလာကန့်သတ်ထားတဲ့အတွက်ရွှေလီနဲ့တခြားဒေသကတရုတ်ဖျဲကုန်တယ်တွေအရောင်းခွင့်ကိုမလာနိုင်တဲ့အကြောင်းလဲပါဝင်ကြောင်းပြောပါတယ်ဖျဲဆိုင်တောင်သူတွေအခက်အခဲဖြစ်ရတဲ့အခြေအနေကတော့ပုံမှန်အလုံးတစ်ထောင်ကျော်ပါတဲ့ဖျဲကားတစ်စီးဟာအရင်ကတရုတ်ရွာငွေ9000လောက်ရရှိရကနေအခုဆိုရင်4000လောက်သာပေါက်ဈေးရှိနေတာနဲ့လန်ခီးကြံ့ကြလို့ကားကကြံ့ငွေ10သိန်းလောက်ကနေ30လောက်မြင့်တက်သွားတာကြောင့်လို့ပြောပါတယ်လောလောဆယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလကစစ်တပ်ကအာဏာသိမ်းလိုက်တဲ့အပေါ်နိုင်ငံတကာကဖိအားပေးအရေးယူတာတွေကိုတရုတ်နိုင်ငံကကန့်ကွက်တာကြောင့်မြန်မာပြည်သူအများစုကတရုတ်အစိုးရအပေါ်စန့်ကျင်မှုတွေမြင့်တက်လာနေပြီးတရုတ်ကုန်ပစ္စည်းတွေမတုံ့ဆွဲရေးအတွက်လုံခြုံတာတွေလည်းရှိနေပါတယ်ခင်ဗျာ
ဖျဲစီကွက်အခြေအနေရန်ကုန်ကလာတဲ့သတင်းကိုကုစုံဝင်လိုက်ပြပြခဲ့တာပါ